မင်္ဂလာပါခင်ဗျာ VOA အမေရိကန်တန်ကဒီဇင်ဘာမတ်လ25ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်သောရရှင်များခင်ဗျာ VOA ရဲ့မနက်ဘက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 1.1 3လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9525တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယနိုင်ရီဝက်အတွင်းစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဆလော်တော့သူတို့ဒီကြွန့်ကျင်တဲ့အလုပ်ဒီကိမှုများလုပ်ငန်းလောက်ပဲသူတို့လုပ်တခြားလုပ်ငန်းလည်းမတားတော့သူတို့မလုပ်ရအဲ့ဒီရုပ်ပြင်းနေတာအဲ့နောက်ပိုင်း
မကြခင်မှာနားဆင်ရမှာပါဒါအပြင်သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်နဲ့အင်္ဂလိပ်သင်ခန်းစာကိုလည်းတင်ဆက်သွားမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုနားဆင်ရမှာပါကိုရန်နိုင်ကစူးစီးတင်ဆက်มาဖြစ်ပါတယ
်မြန်မာနိုင်ငံအတွက်ဖက်ဒရယ်တက်မတော်ဆိုပြီးမေကွန်းပုံစံခေါင်းစဉ်နဲ့ဆောင်းပါးကိုတော့ Asia Times စာမျက်နှာမှာမတ်လ24ရက်နေ့စွဲနဲ့ဆောင်းပါးရှင်စောဂရမ်မူကရေးထားပါတယ်မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေငြိမ်းချမ်းရဖို့အတွက်အပြစ်ခတ်ရစဲရေးလုပ်နေတာတွေနဲ့စထားပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလိုချင်တဲ့ Federal Tamro ဖွဲ့ဖို့ကိစ္စမှာတော့ထင်ထားတဲ့အတိုင်းကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဘက်ကပယ်ချခဲ့ပြီးတိုင်းရင်းသားတွေပေါ်ထားတဲ့သူ့ရဲ့သဘောထားတွေနဲ့ပြောကြားချက်တွေဟာငြိမ်းချမ်းရေးနဲ့ပြန်လည်တင်မြှင့်ရေးကိုထိခိုက်နိုင်တယ်လို့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကသတိပေးထားပါတယ်။အခုချိန်မှာ Federal Tamro ဖွဲ့ဖို့ဆိုတာ theory အရရောက်လက်တွေ့မှာပါမဖြစ်နိုင်ဘူးလို့နိုင်ငံရေးအကဲခတ်အတော်များများကသဘောတူကြပါတယ်။
တိုင်းရင်းသားတွေဘက်ကဖက်ဒရယ်တက်မတော်ကိုတောင်းဆိုတာအကြောင်းအများကြီးရှိပြီးတော့နိုင်ငံရေးစိတ်ဓာတ်ရေးရနဲ့လုံခြုံရေးစိုးရိမ်မှုတွေနဲ့အများကြီးဆိုင်တယ်လို့ပြောပါတယ်တိုင်းရင်းသားအဖွဲ့တော်တော်များများအတွက်တော့အပြစ်ခတ်ရစဲဖို့အတွက်လက်နဲ့စွန့်ပြီးသူတို့ရဲ့လုံခြုံရေးကိုစစ်တပ်လက်ထဲကိုဝါခွဲအပ်ဖို့ဆိုတာတွေးလို့တောင်မရဘူးလို့ဆိုပါတယ်တိုင်းရင်းသားတွေတောင်းဆိုတဲ့ဖက်ဒရယ်တက်မတော်ဆိုတာလက်တွေ့မကျဘူးလို့မြင်ရပေမဲ့မြန်မာစစ်တပ်အတွင်းတိုင်းရင်းသားအဖွဲ့တွေပါစီခြင်းအပြင်ပြည်တွင်းစည်းလုံးမှုကိုရှစ်တလန်တိုးစေနိုင်တယ်ဆိုပြီးဆောင်းမရှင်ကဆိုထားပါတယ
်မြန်မာနိုင်ငံဟာလွတ်လပ်စွာပြောဆိုခွင့်ဆိုင်ရာကိုကြကြပြတ်ပြတ်လုပ်နေတယ်လို့ဒီပိုင်းတစ်ထဲမှာဖိနှိပ်တာတွေကိုလည်းလုပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမကိုတော့ news.vice.com မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အမိအမောက်မတည့်တာတွေကတိတ်ခက်ခက်ခဲခဲရှာစရာမလိုဘူးလို့ဆိုထားပြီးတယန်ဇာတဘောကြွယ်ပေါင်းမှုနဲ့အင်မတန်ဆင်းရဲတဲ့အခြေအနေကိုဆောင်းမရှင် Scott Firm ကဥပမာပေးထားပါတယ်မကြသေးခင်ကပဲသမရဦးသိန်းစိန်အတီးပြုခဲ့တဲ့မီဒီယာဥပဒေတွေရှေ့နောက်ကန့်ညီမှုမရှိဘူးလို့လဲဆိုပါတယ်အဲဒီလိုမီဒီယာဥပဒေတွေအတည်ပြုခဲ့တဲ့အပေါ်နိုင်ငံတကာသတင်းမီဒီယာတွေကချီးကျူးနေချိန်မှာပဲဒါကိုပုံနှိပ်ထုတ်ရေးနဲ့မှတ်ပုံတင်ဥပဒေနဲ့ပြန်ပြီးကန့်သတ်လိုက်ပုံကိုစောင်းမရှင်ကထောက်ပြထားပါတယ်အဲဒီနောက်တော့ Unity Channel ကအဖမ်းခံလိုက်ရတဲ့သတင်းတောက်တွေအကြောင်းနဲ့ပြည်ပသတင်းတောက်တချို့ကိုပြည်ဝင်ဗီဇာမပေးတာတွေပြောထားပါတယ်ဒီဖမ်းဆီးမှုကဘာကိုပြလဲဆိုတော့စစ်တပ်ကိုတော့မထိနဲ့ဆိုပြီးပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်တယ်လို့ဝါရင်သတင်းစာဆရာကြီးဘတ်ဒေးလစ်နာကပြောထားပါတယ်ပြီးကြတဲ့နှစ်ကမှပုဂ္ဂလိကသတင်းစာတွေကိုခွင့်ပြုခဲ့တဲ့မြန်မာနိုင်ငံအတွက်တော့အစိုးရရဲ့ဖိနှိပ်မှုတွေကစိုးရိမ်စရာဖြစ်ပြီးပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုတဲ့ကတိကိုအပြည့်အဝအကောင့်ထဲမဖော်နိုင်ဘူးဆိုရင်တော့စိုးရိမ်စရာအခြေအနေတွေတိုးလာဖို့ပဲရှိတယ်ဆိုပြီးရေးသားထားပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ခီးသွွားဆောင်းပါးတစ်ပုဒ်ကိုတော့ The Telegraph Internet စာမျက်နှာမှာဆောင်းပါးရှင် John Bakewell ကမလ23ရက်နေ့နေ့စွဲနဲ့ရေးသားထားတာကိုတွေ့ရပါတယ်မြန်မာနိုင်ငံရဲ့ကဘာလက်ခီးသွွားလုပ်ငန်းဟာအမောင်ခက်ကနေရောင်နီတန်းတဲ့ကာလာတွေဝင်လာနေပြီလို့ဆောင်းပါးကိုစထားပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုအောက်ကနေဖြည်းဖြည်းချင်းအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံရဲ့ကဘာလက်ခီးသွွားလုပ်ငန်းဟာပွင့်လင်းလာဖို့အတွက်အဖူးငုံအဆင့်မှာရှိနေသေးပေမဲ့အလားအလာကောင်းတွေအပြည့်အဝရှိတယ်လို့ဆိုပါတယ်။အလားအလာတွေအများကြီးရှိနေပေမဲ့အခြေခံအဆောက်အုံတွေဟာအတော်လေးကိုလိုအပ်နေသေးကြောင်းအဝေးပြေးလမ်းမကြီးတွေတိတ်မရှိသေးတဲ့အတွက်အဲ့ဒါရီအနေနဲ့ခီးသွားဖို့အတွက်ပြည်တွင်းလေကြောင်းကိုအသုံးပြုနေရတယ်လို့ဆိုပါတယ
်ဗုဒ္ဓဘာသာနိုင်ငံဖြစ်တာနဲ့အညီဖျားကျောင်းကအနေနဲ့တန်ဃာတွေကိုနိုင်ငံတော်မှာတွေ့ရပြီးဒါကလည်းမြန်မာနိုင်ငံရဲ့ကြီးမားတဲ့ယဉ်ကျေးမှုအမွေအနှစ်တရဖြစ်တယ်လို့ဆိုပါတယ်ဇေဒီပထိုးတွေအများပြားရှိတဲ့အထက်မှာရန်ကုန်မြို့နေရာတိုင်းလိုလိုကတွေ့နိုင်တဲ့ရွှေဒဂုံဖျားကတော့ခန့်ညားထဲဝါဆုံးဖြစ်တယ်လို့ဆိုထားပြီးနိုင်ငံတော်ဝန်ကဖျားတွေအကြောင်းကိုပြောထားပါတယ်ဒါမဲ့လည်းအထူးခြားဆုံးနေရာကတော့ပကန်းလို့ဆောင်းမရှင်ကဆိုပါတယ်ထူထပ်တဲ့တတော်တွေလွင်မြင်နေတဲ့မြချောင်းတွေပေါ်တဲ့မြန်မာနိုင်ငံဟာချစ်စရာကောင်းကြောင်းရင်ကျေးပြီးပြုံးနေတဲ့မြန်မာပြည်သူတွေဟာအင်္ဂလိပ်စကားကိုလည်းတင်ညင်စိတ်ထက်သန်ပြီးတော့ပြပကပားနဲ့ထိတွေ့ကျင်တယ်လို့ဆောင်းပါရှင်ကဆိုထားပါတယ်ခင်ဗျာ
ကိုရန်နိုင်စူးစီးတင်ပြခဲ့တာပါအခုတော့ဒေါ်လာလာတန်စီစဉ်ပို့ချမဲ့ American EDN 3အင်္ဂလိပ်သင်ခန်းစာကိုနားဆင်နိုင်ပါပြီ
ဒီနေ့ပြတင်ပြမယ့် EDM အသုံးကတော့ Pull a fast one.
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလှင်တာမြန်တာ WONE 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ Idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညစ်ဖို့လိန်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိန်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်။ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိန်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်နနတန်ရဲ့အင်္ဂလိပ်သင်ခန်းစာအပြီးမှာအခုတော့စီးပွားရေးကဏ္ဍပါခင်ဗျာစေအစိုးရရဲ့အုပ်ချုပ်မှုအောက်ဆယ်စုနှစ်တွေနဲ့ချီပြီးအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာမကြသေးခင်နှစ်တွေအတွင်းအပြောင်းလဲတွေနဲ့အတူနိုင်ငံတကာကခီးသွားတွေလည်းအသွားအလာပိုများလာပါတယ်တဘာဝအလှနဲ့တောတောင်ရေမြေတွေကိုစိတ်ဝင်စားကြတဲ့ခီးသွားတွေကြားမှာဆိုရင်လေမြန်မာနိုင်ငံတောင်ပိုင်းကဘိတ်ကျွန်းစုတွေကအထူးသဖြင့်ရေပန်းစားလာနေပါတယ်။တစ်ချိန်တည်းမှာပဲခီးသွားလုပ်ငန်းဖွံ့ဖြိုးလာတာနဲ့အမျှပတ်ဝန်းကျင်နဲ့လူမှုဘဝတွေအပေါ်ရိုက်ခတ်မှုတွေကိုလည်းစိုးရိမ်မကင်းရှိကြတဲ့အကြောင်းဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုအောင်လင်ဦးဟာတင်ပြထားပါတယ်။
ကတပ်ပုံနေတဲ့ကလို့တဘာဝအလှပမျိုးနိုင်ငံသားတွေအပြင်မှာရှက်ရှက်ပါပါတွေ့နေတဲ့နေရာတစ်ခုကတော့မြန်မာနိုင်ငံတောင်ပိုင်းကပ်ပီပင်လယ်ပြင်ထဲကမိုင်ပေါင်း250လောက်ရှိတဲ့ဘိတ်ကျွန်းစုပါလက်ဆက်တဲ့လေနဲ့တန့်ရှင်းတဲ့ကမ်းခြေတွေသာမကဘာဆိုဘာမှမရှိပဲတဘာဝအရင်တိုင်းရှိနေတာကလည်းနိုင်ငံတကာကခီးသွားတွေကိုဆွဲဆောင်နေတာဖြစ်ပါတယ်လက်တလောဘိတ်ကျွန်းစုတွေကိုရောက်လာကြတဲ့ကဘာလဲခီးသွားအများစုကတော့ဆက်လေတွေအပျော်စီးရွက်သွင်းမော်တွေငားရမ်းပြီးလာကြတာဖြစ်ပါတယ်ဂျာမနီနိုင်ငံဟမ်ပတ်မြို့ကကမ္ဘာလေခီးသွားခရစ်စတိုရှဝနစ်ကတော့မကြုံဘူးလောက်အောင်တာယာလှပတဲ့တဘာဝအတွေ့အကြုံလို့ဆိုပါတယ
်။ Es gibt keine Infrastruktur, keine Städte, keine Straßen.
ချီကန်အဆောက်အုံတို့လမ်းတို့အိမ်တို့ဘာဆိုဘာမှမရှိပါဘူး။ Shangri-La လို့အဆက်ပြတ်နေတဲ့ကမ္ဘာတစ်ခုလိုမျိုးပါ။ကျွန်တော်နဲ့တခြားလူတွေအားလုံးဒါမျိုးအရင်ကတခါမှမတွေ့ဘူးပါဘူး။ကျွန်တော်တို့အတွက်တော့အံ့မခံလောက်အောင်ပါပဲ
။ကျွန်းပေါင်း800လောက်ရှိတဲ့ဘိတ်ကျွန်းစုမှာဟိုတယ်ဆိုလို့ခရင်ကွာကျုံဘောကမြန်မာအက်ဒမန်ရက်စော့တခုပဲရှိပါတယ်ဘိတ်ကျွန်းစုဟာခီးသွွားတွေခြေမလျှောက်လာသေးတဲ့နေရာတခုဖြစ်နေတာကြောင့်လဲကနေဒါနိုင်ငံဗန်ကူးဗားမြို့ကမာဂရက်မိုရူးနဲ့မန်ဖရက်ကူချန်မူလာတို့လိုတဘာဝအလှစစ်စစ်ကိုနှစ်သက်တဲ့ကဘာလဲခီးသွွားတွေအတွက်သဘောကျစရာဖြစ်နေရပါတယ
် We want to come somewhere more secluded less travel less touristy and I guess Bangkok has a lot of snorkeling
ကျမတို့ကတော့အေးချမ်းချမ်းနဲ့အသွားလာလေနေခီးသွွားတွေလည်းတိတ်မရှိတဲ့နေရာမျိုးကိုပဲလာလေချင်ပါတယ်ဘန်ကောက်မှာရေငုပ်တာရေအောက်မှာအလှကြည့်တာတွေတဘုံကြီးရှိမှာပါဒါပေမဲ့လေလူတွေသွားလာနေကြတာကနှစ်30လောက်ရှိပါပြီပါတီတွေဘီယာဝိုင်းတွေနဲ့ဆိုတော့လေကျမတို့ကတဘာဝစစ်စစ်ကိုပဲကြည့်ချင်တာပေါ့ရှင
် Yes more pristine
Yeah more pristine
so I think a lot of people search for that
ဘူဘီလက်ဆက်ပါတယ်လူတွေဒါမျိုးပဲရှာကြမယ်ထင်ပါတယ်ဒီလိုလူတွေအတွက်တော့ဒီနေရာမျောလင့်ထားတဲ့အတိုင်းတွေ့ရမှာပ
ါပြီးခဲ့တဲ့နှစ်ထဲမှာဘိတ်ကျွန်းစုတွေအားလုံးကိုလဲပတ်တဲ့ခီးသွွားရေတွေ့ဟာ2000လောက်တာရှိခဲ့တဲ့အတွက်လဲကျွန်းချင်းကိုခီးသွွား3ယောက်တောင်မပြည့်တဲ့အရေးအတွက်ပါဒါပေမဲ့လဲဒီအခြေအနေတွေပြောင်းလဲလာမဲ့အလားအလာတွေကိုလဲတွေ့မြင်နေရပါပြီစင်ကူချေဆိုင်ဇော့ဂွဲကုမ္ပဏီကတော့ကမ္ဘာလဲခီးသွွားတွေစိတ်ဝင်စားကြတဲ့ထိုင်းနိုင်ငံကကျွန်းစုတွေလို့တင်စားပြီးဒုတိယဖူကယ်လို့အမည်ပေးထားတဲ့စီမံကိန်းတစ်ခုကိုဘိတ်ကျွန်းစုတွေမှာတည်ဆောက်ဖို့စီစဉ်နေတာပါရင်းနှီးမြှုပ်နှံရမယ့်သူတွေကိုပြသခဲ့တဲ့ဗီဒီယိုမှာတော့စလုံကျွန်းပေါ်မှာတည်ဆောက်မဲ့ကမ်းခြေပန်းဖြေရိပ်သာကျင်းငါးဝင်ဟိုတယ်အင်္ဂန်းတွဲတွေသာမကနမေဂျောအမေရိကန်ဂေါ့ဖ်ချန်ပီယံဂျက်နစ်ကလပ်စ်ကိုရိုင်းဒီဇိုင်းပုံစံထုတ်ထားတဲ့ကောက်ကွင်းတစ်ကွင်းကာစီနိုလောင်းကစားရုံနဲ့ပါဝင်တာကိုတွေ့ရပါတယ်။စလုံကျွန်းကစီမံကိန်းမစခင်မှာပဲဘိတ်ကျွန်းစုတွေကချင်းခိုက်ကျွန်းမှာတော့လုပ်ငန်းတွေအစပြိုးနေပါပြီ။ မြန်မာပြည်မှာအချမ်းသာဆုံးနဲ့အဆက်အသွယ်အကောင်းဆုံးစီးပွားရေးသမားတယောက်ဖြစ်အများကယူဆထားကြတဲ့ဦးတေစားကကျွန်းကိုငားရန်ထားပြီးစိတ်ခံတစ်ခုအပန်းဖြေဟိုတယ်တစ်ခုနဲ့ကမ်းခြေမှာလည်းအနည်းဆုံးအိမ်၉လုံးပါဝင်ဆောက်လုပ်ရေးလုပ်ငန်းတွေစတင်နေတာပါမြန်မာအစိုးရကတော့ဘိတ်ကျွန်းစုမှာလောလောဆယ်လုပ်ငန်းလုပ်ခွင့်၁၂ခုချထားပြီးနောက်ထပ်ခွင့်ပြုချက်တွေပေးဖို့လည်းစဉ်းစားနေပါတယ်စီးပွားရေးသမားတွေမျက်စိချလာနေတာနဲ့အမျှဖွံ့ဖြိုးမယ်လာလာတွေတွေ့မြင်နေရတဲ့ဘိတ်ကျွန်းစုမှာပတ်ဝန်းကျင်နဲ့လူနေမှုဘဝတွေပေါ်အကျိုးဆက်တွေရိုက်ခတ်လာလိမ့်မလားမိကုံထုတ်เสียရတွေလည်းရှိနေတာပါမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့တာဝန်ရှိသူတူဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဖွံ့ဖြိုးရေးလုပ်ငန်းတွေကြောင်းစိုးကျိုးတွေမဖြစ်အောင်ဦးစားပေးဆောင်ရွက်နေတဲ့အကြောင်းပြောပါတယ
် If we talk about them you know Magui Island Big Island so this is a totally unspoiled area for investment in our country
ဘိတ်ကျွန်းစုတွေအကြောင်းပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဒီနေရာဟာရင်းနှီးမြှုပ်နှံမှုတွေလုံးဝမရောက်သေးတဲ့နေရာပါတချိန်တည်းမှာပဲဒီနေရာမှာရင်းနှီးမြှုပ်နှံမှုတွေကြောင့်ပတ်ဝန်းကျင်မထိခိုက်အောင်လည်းလုပ်ဖို့လိုပါတယ်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုကော်မရှင်ကတော့ပတ်ဝန်းကျင်မထိခိုက်အောင်အဓိကအာရုံစိုက်နေပါတယ
်တကယ်တော့ဖွံ့ဖြိုးရေးစီစဉ်နေဝင်ရောက်မလာခင်မှာကိုပဲဘိတ်ကျွန်းစုရဲ့တဘောပတ်ဝန်းကျင်ဟာစိန်ခေါ်မှုတွေနဲ့ကျုံနေရတာပါငါခိုးဖန်တာသူသဖြင့်ကတော့ဒိုင်နမိုက်တွေနဲ့ငါဖန်မှုတွေကြောင့်ရေရောက်ကတန်တားကြောက်တန်းတွေထိခိုက်ပျက်စီးတာတွေလည်းရှိနေပါတယ်အီတလီနိုင်ငံကအစိုးရမဟုတ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့OIKOS ကတော့ရေရှည်ခံမဲ့ဖွံ့ဖြိုးရေးအစီအစဉ်တွေနဲ့အခြေအနေတွေကိုထိန်းနိုင်မှုစူးစမ်းနေတာပါလမ်းပီကျွန်းမှာအခြေစိုက်ထားတဲ့ OIKOS ရဲ့စီမံကိန်းမန်နေဂျာဂျူလီယာတက်ဒက်စကိုကတော့စိန်ခေါ်မှုတွေရှင်းနေပြီးသားအခြေအနေမှာနောက်ထပ်ဝင်လာမဲ့ခီးသွွားလုပ်ငန်းတွေကြောင့်ပိုဆိုးမလာဖို့လိုတယ်လို့ဆိုပါတယ
် dunque diciamo che è un momento estremamente delicato
ခီးသွွားလုပ်ငန်းရှူထောင့်ကကြည့်မယ်ဆိုရင်တော့အင်မတန်မှတိမ်မွေးတဲ့အခိုက်အတန့်တစ်ခုရေရှည်ခံမဲ့ဖွံ့ဖြိုးမှုတွေအတွက်မမှန်ကန်ကန်ဖြစ်အောင်လုပ်နိုင်မဲ့အခိုက်အတန့်တစ်ခုလို့ပဲဆိုကြပါစို့တိမ်မွေးတဲ့အသွင်ကူးပြောင်းရေးအခိုက်အတန့်မှာအလားအလာကောင်းနေရှိနေပေမဲ့စိန်ခေါ်မှုတွေကလည်းရှိနေတာပ
ါခီးသွွားလုပ်ငန်းတွေကနေချက်ချင်းလငင်းရက်ခတ်ကောင်းရက်ခတ်လန်နိုင်တာကတော့ရာစုနှစ်တွေနဲ့ချီပြီးရှိလာခဲ့တဲ့ယဉ်ကျေးမှုအစဉ်လာတွေပါပင်လယ်မှာပျော်ကြတဲ့ Gypsy တွေလို့နိုင်ငံသားတွေကသိကြတဲ့စလုံးတိုင်းရင်းသားတွေရဲ့လူနေမှုဘဝတွေဟာဆိုရင်လေအာနာဘန်တွေကဖယ်ရှားခိုင်းတာဓမ္မမဝင်လေအလောက်ကန်ရနိုင်မှုတခြားကိုပြောင်းရွှေ့ချေချရတာတွေကြောင့်တဖြည်းဖြည်းပျောက်ကွယ်လာနေတာဖြစ်ပါတယ်ဘိတ်ကျွန်းစုကစလုံးနေချမ်းမှာနှစ်20လောက်နေလာခဲ့တဲ့မွန်တိုင်းရင်းသားကိုအောင်ဆန်းကတော့အစင်လာလုပ်ငန်းကလွဲလို့တခြားလည်းမလုပ်တတ်တော့ဘူးလို့ဆိုပါတယ
်စလုံးတော့သူတို့ဒီကျွမ်းကျင်တဲ့အလုပ်ဒီကိမုံများလုပ်ငန်းလောက်ပဲသူတို့လောက်တခြားလုပ်ငန်းလည်းမတားတော့တော့မလို့ရအဲ့လိုမျိုးဖြစ်နေတယ်အဲ့နောက်ပိုင်းကင်းမုံမကဲလာမျိုးရှိလာမျိုးလုံးမယ်မျိုးမရှိဘူးတဲ့ကင်းမုံများမယ်အဲ့ဒီလောက်လာပဲရှိမယ်ချက်လုပ်ငန်းလည်းသူတို့လည်းနားမလဲရသွားလာလည်းမတားအပြင်ပန်းပေါ့
ပဝန်းကျင်ထင်းသေးလှူရှားသူတွေကတော့ဖွံ့ဖြိုးဆဲတန်းပြေမှာမကြာခဏဖြစ်လေရှိတဲ့အတိုင်းစီးပွားရေးအခွင့်အလမ်းတွေနောက်ကိုလက်ရကနောက်ဆက်တွဲစိုးကျိုးတွေကြုံရမှာကိုစိတ်မအေးဖြစ်နေကြတာပါမြန်မာနိုင်ငံမှာလည်းရှောင်လွှဲလို့မရနိုင်တဲ့အပြောင်းလဲတွေပေါ်ပေါက်လာနေတာနဲ့အမျှတာယာလှပတဲ့ဘိတ်ကျွန်းစုဖြစ်ဆက်လက်ထိန်းသိမ်းသွားနိုင်မှုနဲ့စီးပွားရေးအကျိုးမြတ်တွေကြားမှာသဟဇာတဖြစ်အောင်စီမံနိုင်မှုကတော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုလို့ဆိုရမှာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုပြန်လာလိုက်ပါရစေကျွန်တော်အောင်လို့ပါခင်ဗျာ
စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သုတဆုံလင်အမေရိကန်တခွင်အစည်းအဝေးမှာဒေါခင်ဆိုးဝင်းကတင်ဆက်ပါမယ
်အမေရိကန်ပြည်အောင်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတယ်မတ်လအတွင်းခိုက်တန့်တွေကကောင်းလို့ရရလေးတွေရွေးပြီးဘ ഹു တုဒ္ဓအဖြစ်ပြောပြမယ်လို့စီစဉ်ထားပါလိမ့်ရှင
်။အန်ဒီကလည်းပြီးခဲ့တဲ့တပတ်ကျော်ကပဲမတ်လအတွင်းအခိုက်တန့်တွေကကောင်းလို့ပြီးတော့ပြောခဲ့ကြသေးတယ်လေ
။ဩပြောပြီးသွားတာကမတ်လ1ရက်နေ့ကနေ15ရက်နေ့အထိအပိုင်း1အခုပြောမှာကမတ်လ16ရက်နေ့ကနေ31ရက်အတွင်းမော်ကွန်းတင်ခဲ့ရတဲ့ခိုက်တန့်တွေလေးစုမှုရဲ့ကဲပါမြန်မာပြည်မှာပုတ်ကလေးကသတင်းစာတွေပြန်ပြီးထုတ်ဝေခွင့်ရတာဘာလို့လို့နဲ့တနည်းပြတော့မယ်ဆိုလို့အမေရိကမှာလေလူမဲတွေပထမဆုံးသတင်းစာထုတ်တဲ့အကြောင်းကိုပြောပြမလားလို့
လူမဲတွေ Black Day လို့မပြောရဘူးဆိုအန်ဒီပဲတင်ထားပေးပြီးတော့အာဖရိကနယ်ပွားအမေရိကန်နေလို့ပြောပါအန်ဒီရဲ့
ဩအန်ဒီပြောတဲ့ခေတ်တုန်းကသူတို့ကိုလူမဲတွေလို့ပဲသုံးတာလေဒီလို1882ခုနှစ်မတ်လ16ရက်နေ့တုန်းကတဲ့ နယူးယောက်မြို့ကြီးမှာလူမဲတွေက Freedom Journal ဆိုတဲ့သတင်းစာတစ်စောင်ကိုပထမဆုံးထုတ်ခဲ့ကြတယ်တဲ့လူမဲတယောက်ဖြစ်တဲ့ John Ruswam ဆိုတဲ့ College ဘွဲ့ရပညာတတ်ပုဂ္ဂိုလ်ကြီးနဲ့ African Presbyterian Church ဖခင်ကျောင်းရဲ့တရားဟောဆရာ Samuel Cornish တို့ပူးတွဲပြီးတော့ထူထောင်ခဲ့တဲ့သတင်းစာပေါ့ကွယ်အ
ဲ့ဒါဆိုရင်အဲ့ဒီတော့ကလူပြူတွေထုတ်ခဲ့တဲ့သတင်းစာတွေကရှင်းနေပြီးသားပေါ့နော်
ဒါပေါ့အမေရိကမှာတော်လန်ရေးစခဲ့တဲ့1980ပြည့်နှစ်တွေကတည်းကသတင်းစာထုတ်နေခဲ့တာလေ1989ခုနှစ်ငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ခဲ့တဲ့အချိန်မှာတောင်းသတင်းစာပေါင်း43မျိုးတောင်ထုတ်ဝေနေပြီလေ1985ခုနှစ်တုန်းကတော့သတင်းစာပေါင်းက38မျိုးပဲရှိခဲ့တယ်ဆိုပေမဲ့ American လွတ်လပ်ရေးကြေညာခဲ့တဲ့1986ခုနှစ်ကျတော့ Philadelphia Evening Post သတင်းစာကိုထုတ်ဝေခဲ့တယ်
အမေရိကန်သတင်းစာသမိုင်းပြောရင်တော့နိုင်ဝက်အစီအစဉ်တောင်လောက်မှာမဟုတ်ဘူးအန်တီရေခုနကပြောနေတဲ့လူမဲတွေရဲ့သတင်းစာအကြောင်းပဲဆက်ပါအောင်အန်တီရေ
အဲ့ဒီ Freedom Journal ကိုဘာဖြစ်လို့ထုတ်ဝေရတယ်လဲဆိုတော့အမေရိကမှာလူမဲတွေရဲ့အကြောင်းကိုလူပြူတွေထုတ်တဲ့သတင်းစာတွေထဲမှာရေးနေကြတာတွေကိုအမြင်မကြည်မလင်ဖြစ်နေကြတဲ့သူတွေရှိတယ်တဲ့သူတို့တွေအမြင်ရှင်းသွားအောင်လို့လူမဲတွေရဲ့ရှုထောင့်ကနေပြန်ပြီးရေးသားဖော်ပြခြင်းလို့တဲ့
ဆောင်ရယ်ဘလောက်ဖြန့်ခဲ့တာလဲဟင်
အမေရိကန်ပြည်ထောင်စုအရှိပဲကမ်းခြေတကျောမှာနေထိုင်ကြတဲ့လူမဲဥယျာဉ်နှစ်သိန်းကျော်အတွက်ကိုရည်ရွယ်ပြီးထုတ်ဝေခဲ့တာလေ။အဲ့ဒီ Freedom Journal ရဲ့တက်တန်းကနှစ်နှစ်ပဲခံခဲ့ရဆိုပဲအဲ့ဒီတော့ကအမေရိကရဲ့မြောက်ပိုင်းပြည်နယ်အများစုမှာလူမဲတွေကိုကျုံဖြစ်ခိုင်းစေတာကတရားဝင်နဲ့ဒါကြောင့်မလို့အဲ့ဒီကျုံဘဝမှာရုန်းကန်နေကြရတဲ့လူမဲတွေကိုပညာရေးဟာအရေးကြီးတယ်ဆိုတဲ့အကြောင်းပညာပေးဖို့အတွက် Freedom Journal ကပို့ပြီးအသားပေးဖော်ပြခဲ့တယ်တဲ့။နောက်ပြီးတော့နိုင်ငံတစ်ဝန်းလုံးမှာနေထိုင်ကြတဲ့လူမဲတွေစိတ်ဝင်စားမဲ့သတင်းတွေကိုလည်းဖော်ပြခဲ့တယ်တဲ့။အဲ့ဒီ Freedom Journal ကိုတီထောင်ခဲ့တဲ့ John Ruswam ကအဲ့ဒီတော့ကအမေရိကမှာရောက်နေကြတဲ့အာဖရိကတိုက်သားလူမဲတွေကိုအာဖရိကနိုင်ငံတွေကိုပြန်ဖို့အတွက်ဥဆောင်စည်းရုံးလှုံ့ဆော်ခဲ့တယ်တဲ့။သူကိုယ်တိုင်လည်းအာဖရိကတိုက်ကလိုင်ဘီးရီးယားနိုင်ငံအသစ်ကိုပြန်သွားခဲ့ပြီးတော့ပညာရေးဌာနမှာစာသင်ကျောင်းတွေကြီးကြပ်ရေးမှုအတွက်တာဝန်ယူခဲ့တယ်လေ။လိုင်ဘီးရီးယား Herald သတင်းစာကိုလည်းသူပဲတည်ထောင်ခဲ့တာတဲ့။ဒါနဲ့စုမှုရင်နေတိုးလို့ခေါ်ကြတဲ့မြောက် Atlantic စစ်စာချုပ်အဖွဲ့ကြီးကိုထူထောင်ခဲ့တာကလည်းလွန်ခဲ့တဲ့65နှစ် 1949 ခုနှစ် March 17ရက်နေ့ကတဲ့
။နေတိုးအဖွဲ့ကိုဘာရည်ရွယ်ချက်နဲ့ထူထောင်ခဲ့ကြတယ်ဆိုတဲ့သမိုင်းကိုလည်းပြောပြပါအောင်။
ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အမေရိကန်ပြည်ထောင်စုနဲ့အနောက်ဥရောပကမဟာမိတ်နိုင်ငံတွေစုပေါင်းပြီးတော့ဖွဲ့စည်းခဲ့ကြတာလေ။နေတိုးအဖွဲ့ဝင်နိုင်ငံတနိုင်ငံကိုရန်သူကတိုက်ခိုက်ခဲ့မယ်ဆိုရင်ကျန်အဖွဲ့ဝင်နိုင်ငံတွေအားလုံးကလည်းသူတို့ကိုတိုက်ခိုက်ခံရတယ်လို့ပဲသဘောထားကြတယ်တဲ့။အဲဒီတော့ကအမေရိကန်နိုင်ငံသားရေးဝန်ကြီး Dean Acheson ကနေတိုးအဖွဲ့ထူထောင်ရမှာဘီသူကကြီးအဖြစ်ပါဝင်ခဲ့တာပေါ့ကွယ်။နေတိုးသဘောတူစာချုပ်ဟာဥရောပမှာအရှိနေအနောက်ဆိုပြီးတော့အုပ်စုကွဲအောင်အင်အားပြတာလို့ဝေဖန်ခံခဲ့ရတယ်လေ။ဒါကြောင့်မလို့ American နိုင်ငံသားရေးဝန်ကြီး Dean Acheson ကစစ်အင်အားကသာလျှင် Atlantic မဟာမိတ်အဖွဲ့ကြီးတွေရဲ့ငြိမ်းချမ်းရေးကိုထိမ့်သိမ်းပေးနိုင်တယ်လို့တုံ့ပြန်ကြေညာခဲ့တယ်တဲ့
။နေတိုးရဲ့မူရင်းအဖွဲ့ဝင်နိုင်ငံတွေကဘယ်နိုင်ငံတွေလဲယင်အန်တီ
။နေတိုးစာချုပ်ကိုရေးဆွဲခဲ့တဲ့မူရင်းနိုင်ငံတွေကတော့ American ပြည်ထောင်စု Canada,Britain, Pientit, Belgium, Netherlands နဲ့ Luxembourg နိုင်ငံတွေလေအဲ့ဒီခုနှစ်နိုင်ငံကစာချုပ်လက်မှတ်ရေးထိုးတဲ့အခါမှာတက်သေးဖြစ်တက်ရောက်ဖို့အတွက်ဖိတ်ကြားခံခဲ့ရတဲ့နိုင်ငံတွေကတော့ Italy, Norway, Denmark, Iceland နဲ့ Portugal နိုင်ငံတွေတဲ့အဲ့ဒီနိုင်ငံ12နိုင်ငံကကိုယ်စားလှယ်ပြီး Washington မြို့တော်မှာတွေ့ဆုံပြီးတော့1949ခု April 4ရက်နေ့မှာ NATO မြောက် Atlantic စစ်စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာလေ
တခြားဥရောပနိုင်ငံတွေလည်းနေတိုးအဖွဲ့တွေကိုပါဝင်ခဲ့ကြသေးတယ်နော
်ဟုတ်တယ်နောက်ပိုင်းပါလာတဲ့နိုင်ငံတွေကတော့ Greek, Turkey, Spain နဲ့အနောက်ဂျာမနီတို့လည်းပါလာတာပေါ့နော်ဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲပြီးတော့ပြန်လည်လွတ်မြောက်လာတဲ့ Romania, Lithuania, Poland, Hungary နဲ့ Czech သမ္မတနိုင်ငံတို့ကလည်းနောက်ပိုင်းမှာပါဝင်လာကြတယ်လေ
အခုလောလောဆယ်နေတိုးအဖွဲ့ဝင်အားလုံးဘယ်နှနိုင်ငံလောက်ရှိသွားပြီလဲအန်ဒီ
Albania နဲ့ Croatia နိုင်ငံတို့က2009ခုနှစ်မှာအဖွဲ့ဝင်ဖြစ်ပါဝင်ခဲ့ကြပြီးတော့အခုဆိုရင် NATO အဖွဲ့ဝင်စုစုပေါင်း28နိုင်ငံရှိသွားပြီလေ
။ NDA Daylight Saving Time ပြောင်းသွားကြတဲ့ကနေဝင်နေထွက်စောသွားပြန်ပြီနော်။ဆောင်းတွင်းမှာဆိုရင်ညနေဆိုရင်9နာရီထိုးတာနဲ့မှောင်မဲသွားတာပဲ။မနေ့ကျတော့လဲ9နာရီတောင်မှမိုးကမလင်းကျင်သေးဘူးလေ။
အဲ့ဒါကြောင့်အမေရိကမှာနှွေဥရာသီရောက်တာနဲ့နိုင်ရီတွေကိုတနာရီစောပြီးတော့ရွှေ့ကြရတာလေ ကွန်ဂရက်လက်တော်ကနေ American Standard Time စံတော်ချိန်အဲ့ဥပဒေကို1918ခုနှစ် March 19ရက်နေ့မှာအတည်ပြုခဲ့တယ်တဲ့ဒါနဲ့စုမ American တခွင်လုံးမှာ Time Zone လို့ခေါ်တဲ့အချိန်သတ်မှတ်တဲ့ဇုံနယ်မြေဘယ်နှခုရှိလဲဆိုတာကိုသိလား
အရှိဘတ်ချမ်းနဲ့အနောက်ဘတ်ချမ်းက3နာရီကြာတာပဲသိတယ်အန်ဒီရဲ့
ဒီလိုကွန်ဂရက်လက်တော်ကနေ American စံတော်ချိန်ကိုသတ်မှတ်တဲ့ဥပဒေပြဋ္ဌာန်းတော့ကအချိန်သတ်မှတ်တဲ့ time zone ဇုံနယ်မြေ၄ခုရှိတယ်လေအဲ့ဒီတော့က American ပြည်ထောင်စုမှာကပြည်နယ်က48ခုပဲရှိသေးတာဆိုတော့အရှိဘတ်ကမ်းခြေကနေနောက်ဘက်ကမ်းခြေအထိအချိန်ဇုံ time zone ၄ခုသတ်မှတ်ထားတယ်အချိန်ဇုံနယ်မြေတစ်ခုနဲ့တစ်ခုကို1နာရီချားပြီးတော့သတ်မှတ်ထားတာပေါ့နော်
အမေရိကန်ပြည်ထောင်စုဆိုတာကလည်းမြောက်အမေရိကတိုက်ကြီးတိုက်လုံးနှီးပါကျဲတာဆိုတော့နေဝင်နေထွက်အချိန်တွေကဘယ်တူနိုင်မှမလဲနော
်ဒါပေါ့စုမွေရင်နေဦးရာဒီကစပြီးတော့စံတော်ချိန်ကိုတနားကြီးစောပြီးတော့သတ်မှတ်ဖို့လွှတ်တော်ကမပြတ်ထန်းခင်တော့ဆိုလို့ရှိရင်တဲ့ဒီအမေရိကန်တဝန်းလုံးမှာနေရဲ့အနေထားပေါ်မှာမူတည်ပြီးအချိန်ကိုညှိပြီးတော့ပြည်နယ်တွေကြားမှာဆက်သွယ်ခဲ့ရတာပေါ့နော်လူဦးရေတိုးလာတာနဲ့မြန်လမ်းပန်းဆက်သွယ်ရေးကျေးနပ်ဆက်သွယ်ရေးစနစ်တွေကလည်းခင့်မိလာတဲ့အခါကျတော့ပြည်နယ်တစ်ခုနဲ့တစ်ခုအချိန်ညှိနှိုင်းမှုလိုအပ်လာတယ်လေဒီမှာတော့ spring forward fall back ဆိုပြီးပြောကြတယ်လေ spring နွေဦးရာသီရောက်တာနဲ့နာရီကိုတနာရီထပ်တိုးပြီးတော့ရွှေ့ရတယ် fall ဆိုတဲ့ autumn ဆောင်းဦးပေါက်ရာသီလည်းရောက်ကောနာရီကိုနောက်ဖက်တနာရီပြန်ရွှေ့ကြရတယ်လေစုမွေအမေရိကမှာဓာတ်လေကပထမဆုံးစပြီးအသုံးပြုခဲ့တာကလည်း1859ခုနှစ် March 22ရက်နေ့ကတဲ့
သမီးကိုအန်တီပြောပူတာမှတ်မိပါတယ်အန်တီရဲ့ဝါရှင်တန်ကြောက်တိုင်ကြီးမှာဓာတ်လေကတက်ခဲတာသီဘောမင်းပါတော့မမူခင်ကတည်းကဆို
ဟုတ်တယ်လေဒါပေမဲ့ပထမဆုံးဓာတ်လေကကိုနယူးယောက်မြို့ကြီးကကုန်တိုက်စတိုးဆိုင်ကြီးတစ်ခုမှာစပြီးတက်ခဲတာတဲ့အဲ့ဒီကုန်တိုက်က၅ဓာတ်ရှိတယ်အဲ့ဒီတုန်းကဓာတ်လေကနဲ့၅ဓာတ်ကိုတက်တာ10မိနစ်တောင်ကြာတယ်တဲ့ Alicia Otis ကုမ္ပဏီကနေထုတ်လုပ်တဲ့ရင်းနှွေးငွေနဲ့မောင်းတဲ့ဓာတ်လေကပေါ့ကွယ်အခုတော့ Otis ဓာတ်လေကတွေကကမ္ဘာတစ်ဝှမ်းမှာနာမည်အကြီးဆုံးပဲလေအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့မတ်လအတွင်းအခိုက်အတန့်တွေကကောင်းလို့ရရလေးတွေပြီးပြီးဘ ഹു တုဒ္ဒအဖြစ်တင်ဆက်ခဲ့တာပါတောတာရှင်ပေါင်းဘ ഹു တုဒ္ဒအဖျားပြတိုးပွားကြပါစေရှင
်တုဒ္ဒဆောင်တဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါ VOA အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ TV ယောဂါကိုဖြစ်စေတဲ့ Mycobacterium Tuberculosis ယောဂါပိုးကို1882ခုနှစ်ကရှာဖွေတွေ့ရှိခဲ့တဲ့ဒေါက်တာ Robert Clark ကိုဂုဏ်ပြုတဲ့အနေနဲ့ကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံတွေဟာ March 24ရက်နေ့ကကမ္ဘာ TB ယောဂါတိုက်ဖျက်ရေးနေ့ကိုဆင်နွှဲခဲ့ကြပါတယ်။ကမ္ဘာလုံးဆိုင်ရာ TB ယောဂါနဲ့ပတ်သက်ပြီးလူထုတွေကိုပညာပေးဖို့အတွက်ဒီနေ့ကိုဆင်နွှဲကြတာလည်းဖြစ်ပါတယ်။ကမ္ဘာတဝန်းကူးစက်ယောဂါကြောင့်တည်ဆုံးသူတွေထဲမှာ TB ယောဂါဟာဒုတိယအများဆုံးဖြစ်ပြီးလူပေါင်း6သန်းလောက်ယောဂါကူးစက်ခံရသလိုအဲ့ဒဲက 1.3 သန်းကျော်တည်ဆုံးခဲ့ပါတယ်။1940ပြည့်လွန်နှစ်ကာလ TB ယောဂါကာကွယ်ဆေးမတွေ့ရှိခင်က TB ယောဂါဟာကမ္ဘာတဝန်းမှာကြောက်စရာအကောင်းဆုံးယောဂါတွေထဲကတစ်ခုဖြစ်ပါတယ်။ TB ယောဂါကြောင့်တည်ဆုံးသူအများစုဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်ပါတယ်။ TB ယောဂါဟာဆင်းရဲတာ၊ခွဲခြားဆက်ဆံခံရတာလူဦးရေတိတ်တီးမှုအလွန်များပြားတာတာမန်ထက်နှိမ့်ကြတဲ့အိုးအိမ်အဆောက်အုံတွေနဲ့အစာအာဟာရချို့တဲ့မှုတွေနဲ့အလွန်ကိုဆက်နွယ်မှုရှိပါတယ်ဒီဗီယောဂလုံးဝပပျောက်သွားအောင်တိုက်ဖျက်ဖို့လှုံ့ဆော်နေတာတွေဟာလွန်ခဲ့တဲ့25နှစ်အတွင်းကြီးမားတဲ့တိုးတက်မှုရှိလာခဲ့တာကိုတွေ့ရပြီး1990ခုနှစ်ကစပြီးဒီဗီယောဂကြောင့်တည်ဆုံးမှုနှုန်း45ရာခိုင်နှုန်းကျဆင်းလာခဲ့သလိုလူတဦးချင်းစီရဲ့ဝင်ငွေအနိုင်ဆုံးတဲ့အလဲလက်ရှိတဲ့နိုင်ငံတွေမှာအသုံးပြုနိုင်မှုအတွက်ထုတ်လုပ်လိုက်တဲ့ယောဂအမြန်ရှာဖွေရေးနီးပညာတွေလိုနီးပညာသစ်တွေလည်းထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီနီးပညာသစ်တွေကိုအမေရိကန်ပြည်ထောင်စုအပါအဝင် Bill and Melinda Gates Foundation နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO တို့ရဲ့ကူညီမှတည်တဲ့ရန်ပုံငွေတွေနဲ့ပြုလုပ်ခဲ့တာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာထိရောက်တဲ့ကုသမှုတွေရအောင်လုပ်ခဲ့ပေမဲ့လည်း TB ယောဂဟာကမ္ဘာလုံးဆိုင်ရာအဓိကကျန်းမာရေးပြဿနာအဖြစ်နဲ့ဆက်ပြီးရှိနေတုံးပဲဖြစ်ပါတယ်။ဒီကနေ့မှာတော့ TV ယောဂဖြစ်ပွားမှုနှုန်းဟာဖြည်းဖြည်းချင်းရော့ချလာနေပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ဒေသကြီး6ခုမှာ5ခုကလာမယ့် 2015 ခုနှစ်မှာ TV ယောဂဖြစ်ပွားမှုနှုန်းထပ်ဝက်လျှော့ချနိုင်ရမယ်ဆိုတဲ့ကုလသမဂ္ဂထောင်စုနဲ့ညီမချက်ကိုပြည့်မီနိုင်မယ်လမ်းကြောင်းမှန်ပေါ်ကိုရောက်နေပြီဖြစ်ပါတယ်။ဒ ဒီကျုပ်ပန်းဆောင်ရွက်မှုအောင်မြင်မှုအတွက်ပုဂ္ဂလိကနဲ့လူလူကျမ်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေယောဂကူးစက်နိုင်တဲ့လူမှုအဖွဲ့အစည်းကလူတွေနဲ့တီဗီယောဂသည်တွေကိုတိုင်လှုပ်ဆောင်သွားဖို့လည်းလိုပါတယ်။အမေရိကန်ပြည်ထောင်စုကလည်းတီဗီယောဂကိုတိုက်ဖျက်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တီဗီယောဂအဖြစ်အများဆုံးနိုင်ငံတွေမှာမိမိတို့ရဲ့ကျိုးပန်းမှုတွေကိုအဓိကထားလှုပ်ဆောင်နေပြီးလူတွေရဲ့အသက်ကိုကယ်တင်ပြီးပို့ပြီးတော့လုံခြုံတဲ့ကမ္ဘာကြီးဖြစ်လာဖို့အားပေးတဲ့အစီအစဉ်တွေကိုမိမိတို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းကူညီထောက်ပံ့ပေးနေပါတယ်။အမေရိကန်ဘိုးအစိုးရအတွင်းမှာလည်းတီဗီယောဂတိုက်ဖျက်ရေးကိုဦးစားပေးလှုပ်ဆောင်နိုင်ခဲ့ပါတယ်။မိမိတို့ဟာ HIV AIDS ယောဂ၊တီဗီအဆုတ်နာယောဂနဲ့ငှက်ဖျားယောဂကိုတိုက်ဖျက်ဖို့အတွက် The Global Fund အဖွဲ့ကိုပထမဆုံးနဲ့အများဆုံးထောက်ပံ့ကူညီသူဖြစ်ပြီးပြီးခဲ့တဲ့2000ခုနှစ် The Global Fund အဖွဲ့စတဲ့ပေါ်ပေါက်လာကြတဲ့က American Dollar 5 Billion ကျော်လှူဒါန်းခဲ့ပြီဖြစ်ပါတယ်။ American ပြည်ထောင်စုဟာကမ္ဘာတဝန်း TV ယောဂထိန်းချုပ်ရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့အထောက်ပံ့တွေကိုပေးနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်အပါအဝင် TV ယောဂတိုက်ဖျက်ရေးအကျိုးတူဆောင်ရွက်မှုအဖွဲ့နဲ့ကမ္ဘာလုံးဆိုင်ရာဆေးဝါးထောက်ပံ့ကူညီရေးအဖွဲ့အားလုံးနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်နေပါတယ်။အဲ့ဒီတိုးတက်မှုတွေဟာအတက်ဆရာဖြစ်နေတဲ့တစ်ချိန်တည်းမှာပဲTV ယောဂကိုလုံးဝကင်းစင်ပပျောက်သွားအောင်တိုက်ထုတ်သွားနိုင်ဖို့အတွက်အစိုးရတွေနဲ့လူမှုအဖွဲ့အစည်းတွေပုဂ္ဂလိကနဲ့လူလူချမ်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေ TV ယောဂဖြစ်တဲ့လူမှုအတိုင်းဝန်းကလူတွေနဲ့ TV ယောဂသည်တွေကိုယ်တိုင်အခိုင်အမာအပြည့်အဝကြိုးပမ်းဆောင်ရွက်မှုတွေဆက်လုပ်သွားမှာဖြစ်ပါတယ် TV ယောဂမပြန့်ပွားအောင်တားဆီးတဲ့ကမ္ဘာလုံးဆိုင်ရာကြိုးပမ်းဆောင်ရွက်မှုကိုပါဝင်လိုက်ခြင်းအပြင်မိမိတို့ရဲ့မျိုးဆက်သစ်တွေကိုရှေးနှစ်ပေါင်းများစွာကတည်းကရှိလာခဲ့တဲ့ယောဂကြီးကနေကင်းဝေးအောင်မိမိတို့အနေနဲ့လည်းစတင်နိုင်မှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာအင်္ဂါနေ့ညနေပဲ VOA အစီအစဉ်လေးကိုလှိုင်းတူမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာခုတော့သတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပါလိမ့်မယ
်ရုရှားကယူကရိန်းနိုင်ငံအတွင်းမှာလှုပ်ဆောင်ခဲ့တဲ့လုပ်ရည်တွေအတွက်ထိုက်တဲ့နဲ့တံပိုးပြန်ပြီးတော့ပေးစာရဖို့အတွက်အမေရိကန်နဲ့ဥရောပနိုင်ငံတွေကလှုပ်ဆောင်မှုတသဘောတည်းရှိတဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်မစ္စတာအိုဘားမားဟာအမေရိကန်ပြည်ထောင်စုဗြိတိန်ကနေဒါပြင်သစ်ဂျာမနီအီတလီဂျပန်စတဲ့နိုင်ငံဒီပါဝင်တဲ့ G7 အုပ်စုရဲ့အရေးပေါ်ညီလာခံကိုတက်ရောက်ဖို့အတွက်နယ်သာလန်နိုင်ငံမှာသတင်းတောက်တွေကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံခရိုင်းမီးယားဒေသကစစ်စခန်း3ခုကိုလွန်ခဲ့တဲ့3ရက်အတွင်းရုရှားတပ်တွေကသိမ်းလိုက်ပြီးတဲ့နောက်တပ်ဖွဲ့ဝင်တွေအားလုံးကိုစုခွာဖို့အတွက်ယူကရိန်းရဲ့ယာယီအစိုးရကအမိန့်ထုတ်လိုက်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားခီးတဲ့လေဟာအိန္ဒိယသမုဒ္ဒရာတောင်ပိုင်းတဲကိုပြတ်ကျသွားတယ်လို့ဂျိုဒူးကရရှိတဲ့အချက်လက်တွေကိုညွှန်ပြနေကြောင်းမလေးရှားအစိုးရကပြောဆိုပါတယ်ဗြိတိရှ်ကုမ္ပဏီတစ်ခုဖြစ်တဲ့ဂျိုရူးရဲ့အချက်လက်တွေပေါ်မှာအခြေခံပြီးလေယာဉ်ပြန်တန်းတဲ့လမ်းကြောင်းကိုတရားစစ်ဆေးသုံးသပ်တဲ့အခါမှာမလေးရှားလေကြောင်းပိုင်းလေယာဉ်အမှတ် 390 ဟာဩစတြေးလျနိုင်ငံအနောက်ဖက်အလှမ်းဝေးလာတဲ့ရေပင်ထဲကိုထိုးကျသွားတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကမနေ့ကပဲပြောဆိုခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုဦးစံမိုးရေးကြီးညာခဲ့တာပါခင်ဗျာဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုမနေ့စံတော်ကြီးမြန်မာစံတော်ကြီးမနေ့6:00-9:00အထိလိုင်းဒိုမီတာ24 32 39တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ညဝင်းအောင်ပါသုရရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.